စစ်ပွဲပဋိပက္ခတွေအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်အနိုင်ကျင့်မှုတွေပပျောက်စေရေးကမ္ဘာလုံးဆိုင်ရာ၄ရက်ကြာညီလာခံကို UK နိုင်ငံလန်ဒန်မြို့မှာအင်္ဂါနေ့တုန်းကစတင်ကျင်းပပါရယ်စစ်ပွဲတွေအတွင်းအာဓမ္မပြုကျင့်မှုကိုလက်နက်တစ်ခုတစ်ဖွဲ့သုံးနေတာတွေကိုအဆုံးသတ်အောင်လုပ်လို့ရပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အထူးကိုယ်စားလှယ်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီကဒီညီလာခံဖွင့်ပွဲမှာပြောကြားသွားခဲ့ပါတယ
် It is a myth that rape is an inevitable part of conflict.There is nothing inevitable about it. It is a weapon of war aimed at civilians. It has nothing to do with sex.
ပဋိပက္ခတွေဖြစ်နေချိန်မှာအဓမ္မပြုကျင့်မှုတွေကရှောင်လွဲလို့ရမှာမဟုတ်ဘူးလို့ဒဏ္ဍာရီဆန်ဆန်ယုံမှတ်နေကြတာပါ။ရှောင်လို့မရစရာအကြောင်းဘာမှမရှိပါဘူး။စစ်ပွဲတွေအတွင်းအရတားတွေအပေါ်အဓမ္မချင်းပြီးတော့လက်နက်တစ်ခုလိုအသုံးချနေတာပါ။လိင်ကိစ္စနဲ့လည်းဘာမှမဆိုင်ပါဘူး။အင်အားကြီးမားမှုကိုအသုံးချပြီးတော့အနိုင်ကျင့်တာတက်တက်သားဖြစ်ပါတယ်။အပြစ်မဲ့သူတွေကိုနှိပ်ဆက်အဆက်ခွဲဖို့လုပ်တဲ့ကိစ္စဖြစ်ပါတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရဲ့အထူးကိုယ်စားလှယ်ဟောလိဝုဒ်မင်းသမီးအန်ဂျလီနာဂျိုလီပြောသွားတာဖြစ်ပါတယ်စစ်ပွဲတွေအတွင်းအာဓမ္မပြုကျင့်မှုတွေအဆုံးသတ်စေရေးကမ္ဘာပထမဆုံးကျင်းပတဲ့ညီလာခံမှာဗြိတိန်နိုင်ငံသား၏ဝန်ကြီးဝီလျံဟိတ်ကလည်းစစ်ပွဲတွေဖြစ်တဲ့နေရာမှာလိမ်မိုင်းဆိုင်ရာစော်ကားအနိုင်ကျင့်မှုတွေရပ်သွားစေဖို့အခုကစပြီးတော့အချိန်အဟုန်နဲ့ဆောင်ရွက်သွားကြရမယ်လို့ပြောကြားသွားပါတယ်ဂျုံလာ၁၀ရက်နေ့ကနေပြီးတော့၁၃ရက်နေ့အထိလက်နက်မှကျင်းပနေတဲ့ညီလာခံမှာကမ္ဘာတဝန်းကအစိုးရကိုယ်စားလှယ်တွေစစ်တပ်နဲ့တရားရေးဆိုင်ရာတာဝန်ရှိသူတွေလူအခွင့်အရေးလှုပ်ရှားဆောင်ရွက်နေသူတွေတက်ရောက်နေကြပါတယ်မြန်မာအစိုးရကိုယ်စားလှယ်အဖြစ်နိုင်ငံသားရေးဒုတိယဝန်ကြီးဦးတန့်ကျော်လည်းတက်ရောက်ပါတယ်မြန်မာနိုင်ငံကလူမှုအခြေပြုအဖွဲ့အစည်းတွေကကိုယ်စားလှယ်တွေအပြင်မြန်မာနိုင်ငံအမျိုးသမီးများအဖွဲ့ချုပ် WLB ကကိုယ်စားလှယ်တွေကချင်ကရင်ရှမ်းအမျိုးသမီးအရေးဆောင်ရွက်နေတဲ့တိုင်းရင်းသားအဖွဲ့တွေကကိုယ်စားလှယ်တွေလည်းတက်ရောက်နေကြပါတယ်စစ်ပွဲပဋိပက္ခတွေအတွင်းလိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေအဆုံးသတ်အောင်လုပ်မယ်လို့တန်ဋိဌာန်ခိုင်မာတဲ့ကုလသမဂ္ဂရဲ့ကြေညာစံတမ်းမှာသမ္မတဦးသိန်းစိန်ကလည်းမြန်မာနိုင်ငံအတွက်ပြီးခဲ့တဲ့သတင်းပတ်ကပဲလက်မှတ်ရေးထိုးခဲ့ပါတယ်ရှင်